ရုရှားလက်ပြီးဗုဒ္ဓနေ့တိုင်းတင်ဆက်နေရမြန်မာနိုင်ငံရေးသုံးသပ်ချက်ကိုနားဆင်ကြမှာဖြစ်ပါတယ်ဆိုရချင်ပါခင်ဗျာ2020ပြည့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးအလားအလာကောင်းတဲ့ဘလောက်ထိလမ်းကြောင်းချင်းပြင်းနိုင်ခဲ့သလဲဆိုတာကိုမြန်မာနိုင်ငံရေးသုံးသပ်သူဦးအောင်သူနည်းနဲ့ကျွန်တော်ကြောဆန်သာဆွေးနွေးသုံးသပ်တာဖြစ်ပါတယ်ဇာတိမြာကျင်းပပြည်ကြီးတဲ့မြန်မာနိုင်ငံရွေးကောက်ပွဲရဲ့ရလဟာဒုက္ခမှာပြောင်းပြန်မဖြစ်နိုင်တော့ဘူးလို့ဦးအောင်သူနည်းကစတင်သုံးသပ်ပါတယ
်အခုတော့ရွေးကောက်ပွဲပြီးသွားတဲ့အခါကျတော့NLD ကတော့ပြောမယ်ဆိုလို့ရှိရင်တော့အပြတ်သတ်ပေါ့နော်တောင်ပြူကမ်းပြူအနိုင်ရသွားပါတယ်နောက်တစ်ခါကျတော့တိုင်းရင်းသားပါတီလည်းသူတို့စုစည်းပြီးတော့ကြိုးစားကြပါလေဒါနဲ့ထင်သလောက်တော့အနိုင်ရတဲ့အနေအထားတော့မရှိပါဘူးဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒီအတိုက်ခံတက်ခိုင်ပုံရွေးပါတီကတော့အခုချိန်ကြီးစောရကတက်တာတွေဥပဒေကြောင်းရလုပ်ငန်းစဉ်ရတော့သူတို့အနေနဲ့ကြိုးပမ်းတာရှိပါသေးတယ်ဒါနဲ့ဒီရွေးကောက်ပွဲရက်လက်ကြီးကိုရောင်းရံလာမှုတော့မဖြစ်နိုင်တော့ပါဘူးခင်ဗျ
နောက်ဆိုတော့ NLD ရဲ့ရွေးကောက်ပွဲအောင်မြင်မှုကပိုမိုကြီးမားလာလေလေပါတီကြီးစိတ်ကြဝင်ပြီးတော့အဖက်ဆောင်ရင်းလောက်လာလေမလားဒါ majority might is majority rights ဆိုတဲ့ပုံစံမျိုးနဲ့ပေါ့လေအင်အားပြပြီးဖိပြီးသူတို့ထင်တာပဲလောက်လာလေမလားဆိုရယ်စွင့်စည်းတို့လည်းရှိခဲ့ကြတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်တော့ဒီရွေးကောက်ပွဲမှာ majority ထက်ပြောရင် super majority လို့တော့ပြောလို့ရပါတယ်ဆိုဒီလိုမျိုးအပြတ်အသတ်တပါတီတွေကအနိုင်ရသွားတဲ့အခြေအနေမျိုးဖြစ်တာပေါ့နော်။ဒါအဲ့တော့အဲ့လိုအနေအထားမျိုးမှာတော့ခုနပြောသလိုပဲစိုးရိမ်ကြအကြောင်းတွေရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ check and balance ပေါ့အပြန်အလှန်အထင်းထင်ပြောရမယ့်နေရာမှာတပါတီရဲ့ဆိုတဲ့အခါမှာကြံတဲ့ဟိုအတိုက်ခံပါတီကလည်းအားမကောင်းတဲ့အနေအထားမျိုးဖြစ်နိုင်တယ်။နောက်တစ်ခုကတော့ရွေးကောက်ပွဲကာလကစလို့အခုချိန်ကြီးပေါ့နော်။ဒီရွေးချယ်ခံရတဲ့ကုစရယ်လောင်းတွေကိုယ်တိုင်ကလည်းကိုမီဒီယာတွေမင်းမကြည့်ဘူးညဘာလို့ဆိုပါတီကဘုရားနဲ့မျိုးညွန်ကြားလာတယ်မပြောရအောင်ဆိုရတာမျိုးပေါ့နော်တော့အဲ့လိုအနေထားကပါတီကတကယ်ကိုတင်းတင်းကျပ်ကျပ်ကျပ်ချုပ်ကိုက်ပြီးတော့ဒီအထင်းကြီး second balance ပျောက်သွားတဲ့အနေအထားကြီးအောင်ဖြစ်နိုင်တယ်လို့ဆိုရင်ပါတယ
်ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီတိုင်းမှာသူတို့ဟာအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့သူတို့ပြောထားပါတယ်ဆိုတော့ဒီလိုပြောတာကတော့ဒီနိုင်ငံတကာမှာလည်းရွေးကောက်ပွဲနိုင်ပြီးသားသာပါတီတွေကဒါပြန်လဲစဉ်းမြကြပါစို့ဆိုရက်ပြောရုပ်ပြောစင်တော့ရှိရပါလေအဲ့လိုပြောရုပ်ပြောစင်တစ်ခုနဲ့ပြောတာလားတကယ်လိုက်လိုက်လဲလဲသူတို့စစ်မှန်တဲ့ရွေးချက်ထားပြီးတော့ပြောတယ်လို့ယူဆနိုင်ကြအကြောင်းကမရှိဘူးခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ရွေးကောက်ပွဲတွေပြီးတဲ့အခါပေါ့နော်အားလုံးပြန်ပြီးတော့ဟိုစဉ်းမြကြဖို့တို့အတူတကွာလက်တွေ့လုပ်ကြဖို့တို့ဟိုဒီလိုမျိုးဖိတ်ခေါ်တဲ့ပုံစံတွေတော့ရှိတတ်ပါတယ်ဆိုတော့အခုလက်ရှိ NLD ကယူကျွန်းတဲ့ဒီ MUG ပေါ့အမျိုးသားညီညွတ်ရေးအစိုးရဆိုတာဘယ်လောက်တိုက်ကြပြီးဖြစ်မလဲဘယ်လိုဖြစ်မလဲဆိုတော့အခုချိန်ကြီးကျွန်တော်တို့ခတ်မှန်းရခက်ပါတယ်ကျောင်းပါတီတိုင်းသားပါတီတွေနဲ့အားပြုံးနေဆိုပြီးတော့ဟိုဖိတ်ခေါ်ထားတာတော့ရှိပါတယ်ဒါနဲ့ဟိုဘယ်အချိန်မှဖြစ်လာမယ်တော့ဟိုမသိဘူးပေါ့ခင်ဗျာကျွန်တော်တိတ်မကြဘူးဆိုတဲ့အချိန်မှလည်းရှင်းပြပွဲတွေတချို့တော့စလိမ့်မယ်လို့ထင်ပါတယ
်တချို့ကလည်းတွေ့ကြရဲအခုခါမှာတမရော်ကအေအေနဲ့အပြစ်ခရဆေးရေးလုတ်တာနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့တက်တက်ကြွကြွလိုလားမှုမပြတာဘူးဆိုတာမျိုးကိုလည်းပြောကြပါတယ်ဆိုတော့အဲ့လိုမပြတာရင်တော့ဒါလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမတွက်နိုင်ဘူးလားဒီကိစ္စမှာငါတို့ပါဝင်မဆောင်ရွက်ရင်တမရော်ဒီသားရင်တစ်ဖက်သက်သူတို့ဟာတိုင်းရင်းသားနဲ့စီယုံရေးတိဆောက်သွားပြီးတော့သူတို့နိုင်ငံရေးမှာအင်းအပူပြီးကောင်းလှုပ်လာလိမ့်မယ်ဆိုတာ NLD ဘက်ကလည်း strategy စီတက်ကောင်းတွက်မယ်ထင်ပါတယ်ကျွန်တော်ကတော့ on stream ဘယ်လိုသွားပါလဲ
။ဟိုကျွန်တော်မြင်လာတော့အစိုးရဘက်ကပေါ့ဒီရွေးကောက်ပွဲအနိုင်ရကြီးတဲ့အချိန်ဒီမှာအခုချိန်ကြီးပြောမယ်ဆိုရင်အတန်တိတ်နေတယ်လို့ကျွန်တော်ယူဆတယ်။ဆိုလိုတာဟိုရွေးကောက်ပွဲနိုင်ပြီဆိုရင်လည်းဒါအောင်ပွဲမိတ်ဘုံခါလို့ပြောတင်တာပေါ့ခင်ဗျာ။အောင်ပွဲခံတဲ့မိတ်ဘုံပေါ့နော်။ဆိုတော့ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ဒီချီအမျိုးအမြင်ပေါ့ဒီလာမယ့်၅နှစ်ပြင်မလုပ်သွားမယ်စသဖြင့်ဟိုချပြဖို့ရှိပါတယ်။ဒါအဲ့လိုမျိုးမဟုတ်ပဲねအခုချိန်မှာကျတော့ကျွန်တော်တို့ကမျော်တော့မျော်လက်နေရတာပေါ့နော်ဒီတစ်စိတ်တစ်ပိုင်းတော့ပဲဟိုကြားရဒီကြားရဆိုတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ထင်တယ်။ဒါနောက်တစ်ခုကကျတော့ねဒီလူတွေတော်တော်များများမျော်လက်နေတာပေါ့ခင်ဗျာကျွန်တော်တို့ဒီကိုဗစ်အပြည့်အကျတင်းမှာပဲအီအီကိုကျွန်တော်တို့အကျတဲ့အသိပြင်ညာခဲ့တာမျိုးတွေရှိတယ်တော့အဲ့ဒါကရောဘာဖြစ်လို့ကြီးညာတာလဲအခုတချင်းကြီးတွေအချင်းကြီးမှဆိုရင်ပြန်ဖြေလျှော့မှလာပေါ့နော်နောက်မိကုန်းတစ်ခုကတော့ဒီအစိုးရပြက်လာရင်စပ်ပတ်တဲ့ဒီလောက်ကြတာကဒီနိုင်ငံရေးအကျဉ်းသားတွေပြန်လွတ်တဲ့ကိစ္စမျိုးပေါ့ဗျာ တော့အဲ့လိုမျိုးတွေလည်းကျွန်တော်တို့သိချာမကြားတင်ကြဘူးအလုံးကတော့ပြောနေတာပေါ့အ
ေးအေးကိုအကျန်းဖက်ဖွဲ့စည်းအဖြစ်ကြီးညာတာကတော့ဒါတမရရဲ့အလူဆနာအတိုင်းကြီးညာတာဖြစ်တယ်လို့တချို့ကပြောကြတာပဲဆိုတော့အခုကမှပဲအချိန်ရှိပါလေအဲ့မှာအေးအေးကိုအကျန်းဖက်အဖွဲ့စည်းအဖြစ်ကြီးညာတာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမရရဲ့သဘောထားနဲ့အနေရတဲ့ဘောရာဘယ်လိုရှိနေပါလဲပြောလို့ရ
တယ်။တမရဘက်ကတော့ဟိုကြီးကြီးကိစ္စမှာသူကရန်ရလီပူလက်တွေ့ကြကြဆုံးဖြတ်တယ်လို့ယူဆနိုင်တယ်။အခုကြားသလောက်ဆိုလို့ရှိရင်အောက်ခြေမှာပြစ်ခတ်ရသေးရည်တွေဖြစ်လာတယ်။ပို့ပြီးတော့ဟိုတင်းနေလာတယ်ဆိုတဲ့အမိသားမျိုးကြားရပါတယ်။ဆိုတော့နောက်တစ်ခါကျတော့လေဒီတမရကိုယ်တိုင်ကဒီတက်မှု9ယောက်ပါပြီးတော့ဒီရင်းရင်းကြီးဆွေးနွေးမဲ့ဆိုတဲ့အဖွဲ့ဖွဲ့တာတွေရှိတယ်။တလုံးကလည်းတရင်ထွက်လာတော့ဒီဝါဒေတာထဲမှာသွားပြီးတော့ဒီဒီလိုကူဒီအဖွဲ့အပါဝင်ပေါ့နော်ဒါဒီလည်းလုံးတယ်ဆိုတဲ့အာမျိုးကြီးကြားတဲ့ခါကျတော့သူကျွန်တော်ချင်းနဲ့သူ့ရဲ့ခြေချမ်းကလည်းလည်းလေးရှေ့ပူပြေးသလိုဖြစ်တယ်လို့ထင်တယ်အစိုးရဘက်ကကြားတဲ့ခါကျတော့လာမယ့်အစိုးရပြည့်ဖွဲ့ကြီးကဟိုအဲ့ဒါကိုပဲဟိုလည်းလည်းဥစားပြေးနေသလားပေါ့နော်အဲ့ဒီအစိုးရပြည့်ဆိုတာလည်းကျွန်တော်တို့ပြောလင့်လာတာကတော့ဧပြီပြည့်နေမှာပေါ်လာမယ်လို့ယူဆရတယ်ပေါ့နော်အဲ့တော့အစိုးရဘက်ကလည်းဒါနဲ့ပတ်သက်လို့တိတိကျကျထုတ်ပြောတာလည်းကျွန်တော်မကြားသေးပါဘူးခင်ဗျာ
သူကအဲ့ဒီရွေးကောက်ပွဲကတကယ်ကျင်းပလာနိုင်တဲ့အခြေအနေရှိတယ်လို့ထင်ပါသလားသမရကလည်းပဲတခိုင်ပြည်နယ်နေလူကတော့ဒီဟာဖြစ်နေရတဲ့ဝန်ရုံးကူညီရပါလဲပြောတယ်ဆိုတော့
သမရကူလိုက်ကလည်းပြောလာတယ်ဆိုတော့ညွန်လင်းချက်တော့ရှိတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီကိစ္စမှာအထူးသဖြင့်တော့ဟိုဂျပန်နိုင်ငံကငင်းကြီးအထူးတန်တမာပေါ့နော်ဆာဆာတာဝါယူကေကူလိုက်ကနေပြီးတော့ဟိုတော်တော်လေးဟိုဂျာအဲ့မှာလုံးမြန်တဲ့ပုံပေါ်ဟိုဘက်ဒီဘက်ပြီးပြီးလုပ်ပြီးနေတဲ့ဟာမျိုးရှိတော့ဒီတဲ့င်းတွေကြောင့်လည်းကျွန်တော်ကဒီလူလူကြီးကပို့ပြီးတော့ဟိုမျိုးလင်းချက်ထားတယ်လို့ထင်ပါတယ်
။ဆော်ဇာကာဝါရဲ့လွန်မြန်ဟာအေအေနဲ့တမရော်ကြားထဲမှာပဲလွန်ပြန်လာလားသူတို့မဟုတ်လွန်မြန်ကသုံးဝင်းဆိုင်အေအေရဲ့တမရော်ရဲ့ဒါမျိုးရဒီမိုကရေစီဖွဲ့ချုပ်အစိုးရရဲ့အဲ့ဒီလူကပြန်လာရှိခဲ့ပါရဲ့လားကျွန်တော်မိကျင်တာကဆော်ဇာကာဝါအပေါ်မှာသဘောထားဆော်ဇာကာဝါရဲ့ကျူပန်းမှုတွေကအစိုးရဘက်ကဘယ်လိုသဘောထားပါသလဲတချို့အတိအကျမဟုတ်တော့လည်းပဲထွက်လာတဲ့သတင်းတွေကတော့အဲ့ဒီဘက်ကသိပ်ပြီးတော့လူလူလာလာမရှိဘူးဆိုတော့ကာဝယ်ရဲ့လူဆောင်ချက်ကလို့ပြောကြရလဲကြားလို့ပ
ါ။ဟုတ်ကဲ့ကျွန်တော်ကြားရတဲ့နောက်ကတော့ကြားရဲဆိုတာလည်းကျွန်တော်တို့မီဒီယာပေါ်ပြချက်တွေရပါ။အဲ့တော့အဲ့တော့အာချုပ်ပေါ်တော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်ကြားရဲပြည်ဆောင်နိုင်ရေးအတွက်လည်းဒီလိုလုံးရပြီးပြီးရဲဆိုတဲ့သတင်းမျိုးကြီးရှိပါတယ်။ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကတော့ပျော်လင့်ရုံပဲရှိပါတယ်ဘယ်လိုအခြေအနေရှိရတော့မသိဘူးခင်ဗျာ
ဒီကာလမှာအကောင်းဆုံးညှော်မှန်းနိုင်တဲ့ညှော်မှန်းချက်ပေါ်လေဖြစ်လာနိုင်တဲ့အကောင်းမြင်ဖို့ the best case scenario ကွန်ဆင်းဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာကတော့ပေါ့နော် energy ကဒီချိန်မှာသဘောထားကြီးပြီးတော့ပြည်စီပြည့်ရကြောင်းနေတဲ့အကြောင်းကိုတိတိရှောက်လို့ဆိုရင်ဒါနိုင်ငံအတွက်ကောင်းတဲ့အလားအလာဖြစ်သွားမယ်လို့ယူဆနိုင်ပါတယ်။တော့အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကက်ဟိုဘာကောင်းလဲညှိုလင်းချက်မဲ့ပြာအခြေအနေလည်းရှိသွားနိုင်တယ်လို့ထင်ပါတယ်
။ energy နဲ့အဓိကညီနိုင်ရမယ်တက်မတော်မှာဘာအခက်အခဲရှိနေပါလဲ။တက်မတော်ဘက်ကတော့လူလူလာလာရှိနေတယ်လို့ပြောနိုင်ပါသလား
။ဘုံကျော်မှုကြီးမြောက်လာရဒီ2021ဇွန်ဇူလိုင်မော့အဲ့လောက်ပါနိုင်ယူရမယ်ဆိုတဲ့သတင်းမျိုးကြားပြီးရတာရှိပါတယ်။ဒါအဲ့တော့တက်မလို့ဘက်မှာလည်းကျွန်တော်မြင်လာတော့ဒီ generation ရဲ့ shift ပေါ့ခေါင်းဆောင်မှုမျိုးဆက်အပြောင်းလဲတွေဖြစ်ပေါ်လာကြတာရှိတယ်လို့ထင်တယ်။ဆိုတော့ဒါပေမဲ့လည်းဟိုတက်မလို့ဆိုတာကတော့ဒီ institution ပေါ့ဒီလိုအဖွဲ့ကြီးစနစ်ခိုင်တဲ့ဟိုနေရာတစ်ခုဖြစ်တဲ့အခါကျတော့သူ့ရဲ့အဖွဲ့ကြီးရဲ့အကျိုးစီးပွားနောက်တစ်ခုကကျတော့သူ့ရဲ့အဖွဲ့ကြီးကိစ္စတွေကထည့်သွင်းစဉ်းစားပြီးတော့လုပ်လိုက်တယ်လို့ထင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါဒီမိကတော့မမေးခြင်းနဲ့မေးရတာဖြစ်ပါတကယ်လို့ဒါအကောင်းဆုံးညှော်မှန်းတာမဖြစ်ခရင်အဆိုးဆုံးကဘယ်လောက်ထိဖြစ်သွားနိုင်ပါလဲကောင်သူကြီ
းဟုတ်ကဲ့ဒီကောက်ပွဲကြောင့်မလို့ကျွန်တော်တို့ပုံကောင်းလာမယ်လို့အာမခံချက်မရှိဘူးလို့ဆိုကျွန်တော်ယူဆပါတယ်ကျွန်တော်တို့ဒီမှာအခုကိုဗစ်ကူးစက်ကပ်ပြီးဖြစ်တယ်ဒီကောက်ပွဲပြီးသွားတော့လည်းဒီကပ်ပြီးကဆက်ရှိလာပဲပေါ့နော်ကျမ်းမာရေးကြီးကလည်းထုတ်ပြန်တယ်တကယ်ရဆိုလို့ရှိရင်ကျွန်တော်တို့ကကွယ်စည်းတွေကလည်းစိတ်အားထားလို့မရသေးဘူး။ဥပဒေကိုတတိထားကြပြီတော့ဆိုတာမျိုးပြောပါတယ်။အခြေအနေကတော့ဟိုတပ်ပြီးတက္ကမတက္ကလို့ဖြစ်သွားတယ်ပေါ့နော်။နောက်တစ်ခါကျတော့စီးပွားရေးကပြည်သူတကာအခုချက်ကျဲလာကြတဲ့အနေအထားပေါ့နော်။နောက်တစ်ခါနိုင်ငံတကာယင်းနှုတ်မှန်မှုနောက်ကဘာကြီးတစ်ခုလုံးရဲ့စီးပွားရေး အကြက်သေးပေါ့နော်ဒါတွေအားလုံးကလည်းကျွန်တော်သင်တယ်ဆက်ပြက်လက်ရင်ပြည်လည်းမမဟုတ်ဘူးပေါ့အဲ့ဒီနေထားမှာတော့ကျွန်တော်တို့ကအကောင်းဆုံးကကိုယ်ပြည်တွင်းညီလေးရင်းနဲ့ကျွန်တော်ငင်းငယ်ကြီးကိုလုံနိုင်ရင်တော့ကိုကျွန်တော်တို့အတွက်ဘုရားလင်းကျက်တုံဒီဟာရှိမယ်လို့တော့ထင်ပါတယ်ခင်ဗျအ
ဲ့တော့အဓိကညွတ်စရာကတချို့ကတမတော်ကြီးနိုင်ငံကြီးကနေပြီးတော့နောက်ဆုတ်ဖို့ကိစ္စနောက်တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကိုလှုပ်ပိုင်ခွင့်တိုင်းရင်းသားပါတီတွေရဲ့အနိုင်ရတဲ့လူတွေကိုအုပ်ချုပ်ခွင့်အနာအပြည့်အဝပေးနိုင်ဖို့သူတို့ရဲ့နှစ်သက်သူကိုဝန်ကြီးချုပ်ဖြစ်လက်ခံဖို့စသဖြင့်ကိစ္စတွေရှိနေဆိုတော့အဲ့ဒီကိစ္စတွေတော့ရှိကိုတွန်းနိုင်ကြရှိပါလားနိုင်ငံကြီးအဖြစ်
နိုင်ငံကြီးအဖြစ်တော့ကျွားခဲ့တဲ့ကနေအခုချိန်ကြီးတော့ဘောရာကြီးရဲ့ဆိုတဲ့အနေထားကိုပြောရပြီးပါဘူးဒီပြဿနာတွေကဆက်ရှိနေပါပဲကျွန်တော်တို့နိုင်ငံကြီးအတွက်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်အင်အားစုပြည်ပြည်ရပါတော့သဘောထားကြီးပြီးတော့ဒီတိုင်းနိုင်ငံမှာပဲကျွန်တော်တို့ရှေ့ဆင့်တိုးနိုင်မယ်လို့ထင်ပါတယ်ခင်ဗျာ